တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့အစိုးရကြားအခြေအတင်တွဲဆုံညှိနှိုင်းမှုတွေနဲ့အခက်အခဲတွေကြားကနေဒီကနေ့စတင်ကျင်းပတဲ့27ရာစုပြည်တော်စုငြိမ်းချမ်းရေးပင်လုံညီလာခံနဲ့ပတ်သက်လို့ဝေဖန်တာတချို့ရှိပေမဲ့လည်းအများစုကတော့ငြိမ်းချမ်းရေးအတွက်အလားအလာကောင်းတဲ့အစပြုခြေလှမ်းဖြစ်တယ်လို့ပြောဆိုကြပါတယ်။ငြိမ်းချမ်းရေးနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီညီလာခံကနေဘလို့မျှော်လင့်ချက်တွေရှိနေပါသလဲ။တိုင်းရင်းသားတချို့ရဲ့မျှော်လင့်ချက်တွေကိုမှတ်ခင်ဖြူထွေးကစုစည်းတင်ပြထားပါတယ်ရှင်။
နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကြီးမှုချစ်ပါပြီးကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ပါတက်ရောက်နေတဲ့ဒီကနေ့စတင်ကျင်းပတဲ့27ရာစုပြည်ထောင်စုငြိမ်းချမ်းရေးပင်လုံညီလာခံကနေတိုင်းပြည်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အလားအလာကောင်းတွေစောင့်ခြင်းပေးနိုင်ဖို့ညီလာခံတက်ရောက်သူအများစုကမျှော်လင့်နေပါတယ်။အားလုံးကငြိမ်းချမ်းရေးကိုလိုလားနေကြတာကြောင့်အောင်မြင်တဲ့ညီလာခံတရားဖြစ်ဖို့မျှော်လင့်နေအကြောင်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံဖြစ်မြောက်ရေးစီစဉ်သူတူဖြစ်တဲ့ပို့စာပြီးနဲ့ရင်ကျိမှုအဖွဲ့ကခွန်တန်းမြင့်ကပြောပါရစေ
။ကျွန်တော်တို့ညှော်လင့်တာပေါ့ဒီငိမ့်ချမ်းညီလာခံကတော့အောင်အောင်မြင်မြင်နဲ့လည်းဟိုဖြစ်သွားမှာပါ။နော်ပြည်သူကလည်းစိတ်ဝင်စားတယ်။ကဘာလည်းစိတ်ဝင်စားတယ်။နော်ကျွန်တော်မြင်တာပေါ့နော်အခုကတနင်္ဂနွေလုံးတိုင်းတာမှာရှိတဲ့ပြည်သူလူထုကလည်းငိမ့်ချမ်းကျင်တယ်။နော်ကဘာလည်းစိတ်ဝင်စားတယ်ဆိုတော့ဒါကဘယ်လိုပဲဖြစ်မလွဲမသွေတော့အောင်မြင်မယ်လို့ကျွန်တော်အဲ့လိုပဲယုံကြည်ပါတယ်။
မြန်မာနိုင်ငံမှာလူအသက်တွေထောင်ထဲချီသိဆုံးကြရပြီဖြစ်တဲ့ဆယ်စုနှစ်တွေနဲ့ချီဖြစ်ပွားနေတဲ့လက်နက်ကိုင်ပြိပက္ခတွေအဆုံးသက်ရေရွယ်ပြီးနေပြည်တော်မှာချင်းပါနေတဲ့27ရာစုပင်လုံညီလာခံကိုတိုင်းဟင်းသားလူမျိုးပေါင်းစုံကကိုယ်စားလှယ်တွေရာနဲ့ချီထက်ရောက်နေကြတာပ
ါ။ဟုတ်ကဲ့ပထမဆုံးအနေနဲ့ရောပြည်သူရလုံခြုံမှုရှိလာမယ်။နောက်ပြီးတော့မှလွတ်လွတ်လပ်လပ်သွားလာနိုင်မယ်။ပြီးတဲ့အခါမှာဒါငိမ့်ချမ်းရေးရရင်တော့ဒါစီးပွားရေးရောဖွံ့ဖြိုးတိုးတက်ရေးပါအလိုလိုဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်အဓိကအနေနဲ့တော့ငင်းချမ်းရဲအဓိကပြီးမှပဲဒီဖွံ့ဖြိုးတိုးတက်မှုကတော့အနောက်ကနေလိုက်လာမယ်အဲတော့ဒီပြည်သူလူထုတွေရဲ့အားလုံးရဲ့ငင်းချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်မှုကိုလူမှုဘဝမြင့်တင်မှုကိုတော့အရမ်းမျှော်လင့်ပါတယ်
27ရာစုပြည်တော်စုငင်းချမ်းရဲ့ပင်လုံညီလာခံဖြစ်မြောက်ရေးစစ်စင်သူတို့ဖြစ်တဲ့ချေတိုင်းသူတော်ချင်းချင်းပြောသွားတာပါမြန်မာဆိုရတဲ့လက်ထက်မှာပထမဆုံးချိန်ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာရေးချမ်းရေးအတွက်အလားအလာကောင်းတဲ့ပထမအဆင့်ခြေလှမ်းဖြစ်တယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်ကလည်းပြောဆိုထားတာပါ။လာမယ့်9ရက်အတွင်းဆွေးနွေးမှုတွေကနေရေးချမ်းရေးအတွက်ဘလို့ရလဒ်ကောင်းတွေထွက်ပေါ်လာမလဲဆိုတာကတော့ပြည်တွင်းပြည်ပကစိတ်ဝင်စားစောင့်ကြည့်နေကြပါရဲ့ရှင်။